ဥပိန်စင်ဆိုရလက်ထက်မှာပြထန်းလိုက်တဲ့2012လေယာဉ်ဥပဒေအရလေသမားတွေအဖို့အကျိုးမရှိတဲ့အတွက်ဖျက်သိမ်းသင့်ပေမဲ့တစ်ခုလုံးဖျက်သိမ်းမှုမလွယ်ကူတာမို့ပြင်ဆင်နေအောင်စီစဉ်နေပြီးအခန်း5တစ်ခုလုံးနဲ့အခန်း73မှာပါရှိတဲ့ပုံမှန်40ကိုအရေးတကြီးပြင်ဆင်ဖို့လေသမားအရေးအကျိုးဆောင်နေသူတွေကတိုက်တွန်းလိုက်ပါတယ်။အခန်း5ဟာလေယာဉ်စီမံခန့်ခွဲမှုအဖွဲ့အဆင့်ဆင့်ဖွဲ့စည်းခြင်းဖြစ်ပြီးပြည်ထောင်စုအစိုးရအဖွဲ့ကဗဟိုလေယာဉ်စီမံခန့်ခွဲမှုအဖွဲ့ကိုဖွဲ့စည်းရပါတယ်။အဲ့ဒီအဖွဲ့ကနေတိုင်းပြည်နယ်ခရိုင်မြို့နယ်နဲ့ရက်ကွက်ဒါမှမဟုတ်ကျေးရွာအုပ်စုလေယာဉ်စီမံခန့်ခွဲမှုအဖွဲ့အဆင့်ဆင့်ဖွဲ့စည်းပါတယ်။အခန်းငါးပြင်ဆင်မှုလိုတဲ့အကြောင်းရင်းကိုရှင်းပြသူကတော့တောင်သူလယ်သမားအကျိုးဆောင်ကွန်ရက်အဖွဲ့ဝင်ဦးစော်ရမ်းမဲဖြစ်ပါတယ်
။တောင်လယ်သမားဖွံ့ဖြိုးတိုးတက်ရေးရော2012လေယာဉ်ဥပဒေတစ်ခုလုံးကိုမောင်းနှင်ပြီးတော့အကောင့်တွေဖွားမှာကဒီကော်မတီကဖွားမှာဒီကော်မတီမှာတောင်လမကိုယ်စားလှယ်ဒီနေ့တောင်လမယုံကြည်တဲ့လူတောင်လမအရေးတက်ကြတဲ့လူတွေမပါတဲ့အတွက်ကိုဖြေရှင်းလို့မရတော့ဘူးဒီဥပဒေကကောင်းနေမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အချိုးကလက်ထက်မှာလေယာဉ်စွန့်လန်းစစ်ဆေးကော်မရှင်နေပေါ်ပေါက်ဆရာအကြောင်းမရှိဘူးအခုလက်စလဲပေါ်ဆရာအကြောင်းမရှိဘူးဒီဥပဒေကအားနေတဲ့အတွက်ကိုဓာတ်ဖွဲ့တွေပေါ်လာရတာဖြစ်တယ်ဒါပေမဲ့ရှင်းနိုင်လားဆိုတော့မရှင်းနိုင်ဘူ
းအခန်း73ပုံမှန်40မှာလေယာဉ်စီမံခန့်ခွဲမှုအဖွဲ့အစဉ်စဉ်ကဒီဥပဒေအရသဘောရိုးနဲ့ဆောင်ရွက်ရင်အဖွဲ့ဝင်တွေကိုဘယ်တရားရုံးမှာမှတရားစွဲဆိုခွင့်မရှိစေရလို့ဖော်ပြထားတာမို့
အဲ့တော့လေသမားစီကမတရားလေတိမ့်တဲ့ကိစ္စတွေအားလုံးကဒီအဖွဲ့တွေကပါတယ်ဒီအဖွဲ့တွေကသဘောရုံးနဲ့ဆောင်ရွက်တာဖြစ်တဲ့အတွက်လေသမားတွေကတရားစွဲလို့မရဘူးအဲ့မှာအကုန်လုံးပြဿနာတက်တော့တာပဲအဲ့ဒါကြောင့်ကျွန်တော်အခန်း40ကလည်းအဓိကထားပြင်ရမှာ
ညီသိန်းခံရမှုတွေကိုကော်မတီအစဉ်စဉ်ကပြန်လည်စစ်ဆေးနေခြင်းတွေမှာပဲလေသိန်းခံတောင်သူလေသမားတွေတရားစွဲဆိုခံနေရတာသင့်မသင့်နေပြည်တော်မှာဩဂုတ်23ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်စည်းဝေးမှာမော်ဘီမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကမင်းမြတ်ပါတယ်။ဒါဟာထင်မြင်ယူဆချက်တောင်းတာမဟုတ်ထင်မြင်ချက်မပေးနိုင်ဘူးလို့ပြည်တော်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြင့်အောင်ကပြောပါတယ်။ဘူကော်မတီကအပိသမစွန့်ပြတ်ခင်တောင်သူလေသမားတွေကိုတရားမစွဲဖို့နဲ့ဆွဲထားတဲ့အမှုတွေကိုဆိုင်းငံ့ပေးဖို့အစီအစဉ်မရှိဘူးလို့လည်းပြောတာပါ။ပြည်ထရေးဒုတိယဝန်ကြီးဗကြုတ်အောင်ဆိုးကလည်းသိန်းစဲကံမြေတွေကိုဌာနတွေအဖွဲ့အစည်းတွေကခုထိပိုင်နေသေးတဲ့အတွက်ကျူးကျော်ဝင်ရောက်လုတ်ကင်သူတွေကိုပဲတရားဆွဲဆိုတာလို့ပြောပါတယ်။အဲ့ဒီဇီဝေမှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်က
ဖွဲ့ဥတွေညည်းစည်းတွေဘယ်တိုင်းနေရအစိုးရတွေကဘလို့လုပ်နေလဲဘလို့ဆုံးပြလဲအဲ့ဒီတိုင်းရဝန်ကြီးတွေကဘလို့ဗက်လိုက်လဲတင်လာမှာတင်လာခဲ့ပါကျွန်တော်ကိုယ်စားဒီကိုယ့်လူကိုလုတ်ပြီးကြလာမှာကျွန်တော်မှန်မှန်ကန်ကန်မျက်နှာတတာတဲ့ဖြစ်စီခြင်းခုနဖြေသွားတာကြားရတာတော့စိတ်မချမ်းတော့စင်သာကြည့်အသိလက်ခံရတယ်စားရလည်းမရှိသိတဲ့လူနဲ့တရားရုံးမှာရင်ဆိုင်ပြီးတော့ဖြေရှင်းရမယ်ဆိုတော့ကိုကရောင်းခဲလို့ပေးခဲလို့စွန့်လုခဲလို့အငွေမှုဖြစ်လို့ဆိုရင်တော့ဟုတ်တာပေါ့အသိခံရတဲ့ဟာကိုတခါတခါဖက်ပြန်ပြီးရင်ဆိုင်ရမယ်ဆိုတော့တရားရုံးပေါ့မှုစိတ်အောင်ရှိမှာမဟုတ်အဲ့တော့တရားစီရင်ရတယ်ဥပဒေအင်္ဂါရနဲ့ဝင် imposition ဖြစ်တယ်ဆိုရင်ကြည့်လေဣကရိယရှိတာပဲအဲ့ဒီဣကရိယဝင်လားမဝင်လားဝင်လက်မခံတဲ့ပေါ့ဝင်လက်ခံပေါ့ဒါကတော့ကိုကျင့်တာတရားကျင့်ကွာလွန်အားကြီးရုံးနိုင်ငံမှာမြစ်တာတရားခေါမလွန်အားကြီးအကျွန်တော်ကိုယ်စားလေးပြပြကြကြမှန်ကန်လုပ်ပြီးပ
ါလွတ်တော်ဥက္ကဋ္ဌဒီလိုပြောတဲ့အကြောင်းရင်းကိုတောင်သူလယ်သမားအကျိုးဆောင်ဦးစော်ရန်ရှုမြင်တာကတော
့ပြဿနာတွေရှင်းတဲ့အခါမှာလက်စီဖွဲ့တွေကြီးပဲဦးဆောင်ပြီးရှင်းလို့ရှိရင်ဘလို့မှမရှင်းနိုင်တော့ဘူးတင့်ဆိုင်ဆိုတာလက်ထက်လက်ရှင်းတယ်အဲကြောင့်လက်စစ်ကော်မတီထဲမှာအခုကလွတ်တော်ကိုယ်စားလေးအားလုံးပါတယ်ဒါနဲ့လွတ်တော်ကိုယ်စားလေးအားလုံးကလည်းဥက္ကဋ္ဌတွင်မှုနဲ့ညီစင်းကိုမတွန်းနိုင်တဲ့ခါကျကိုယ်စားလေးကလာတင်ပြတင်ပြတော့အစိုးရကိုခေါ်ပြီးတော့မေးလေတဲ့ခါကျအစိုးရလာပြီသူတို့ဒါလုံးလုံးမရဘူးဒါကတော့ဥပဒေတိုင်းလုပ်တာဆရာကြီးကလည်းဟလာဥပဒေရပဲလုပ်တယ်ဆိုတော့ဒီအဲ့ဥပဒေကဘယ်ဥပဒေလဲဆိုတော့2012လရမြေဥပဒေကိုပြောတာညီလို့မရညီလက်ဥပဒေကိုပြောတာအဲ့တော့ဒီဥပဒေတိုင်းပဲဆက်သွားနိုင်မယ်လို့ဆိုလို့ရှိရင်ဒီလိုပဲလုံးလိုက်ကြပြလိုက်နိုင်မယ်ဦးဝင်းမြင့်အနေနဲ့ကဖက်ပေါက်ကမရှိတော့ဘူးဒါကဥပဒေပြေးပိုင်ဟုတ်တကယ်တော့အစိုးရလုံးဝမှာဟုတ်အဲ့တော့လက်ရှိမှာလည်းဒီလိုပဲဖြစ်နေတဲ့ခါကျတော့သူဒါကိုထပြောတာပဲကြာ
အကြောင်းမျိုးမျိုးပြပြီးစစ်ဆိုရလက်ထက်မှာမြေရီယာရီသိနေကအမတန်မှာလျှော့ရတဲ့ဥပမာကရှမ်းပြည်နယ်ပင်လောင်းမြို့နယ်မှာကြောင်မီးသွေးစီမံကိန်းအတွက်မြေသိမ်းခံရခြင်းကဖြစ်ရကိုတိကျရွာကဥစိန်ပေါင်းကပြောပြတာပါ။
အရင်ကအနာရှင်ခစ်ဆိုတော့ဖဲဆိုဖဲမြေသိမ်းနဲ့ပြပနေလျှဲ့နေခြေဆောင်မဲ့တော့ကျွန်တော်တို့ကပဲကြိုးရဲမှာလို့ဒီဆက်ရဝန်ကျင်နဲ့ဝန်ထမ်းအိမ်ယာနဲ့ဒီကြောင်မီးသွေးမိုင်းနဲ့ဆိုရင်လေနီယာမီဆိုရင်ခင်ဗျာတထုံးကျွန်းမဲ့ဗျာဒီတော့ဆေးစောရတော့မျက်နှာရေးဆိုတော့ပြတာတော့ရှိတော့တချို့လည်းရပါတချို့လည်းမရဘူးပေါ့ရတော့တဲ့အိကမှာ2,000-3,500လောက်ရခွာတိတ်နဲ့ရချင်းနေတဲ့လေရီယာလေးဆိုတော့သူကအဲ့လောက်တော့မပြီးလည်းသူတိတ်မအောင် จังหวัดไม่รู้มาสุดเลยนี่เรียกเจ้าหน้ามาพิจารณาดูเสร็จดูเลยแต่งตัวมีราเว้ย
อุสิงตาวนุพี่ยาฮะนโมนาจะเข้าได้พี่นี่ไงน้ามีแต่ยาแต่งขันยาเรตันดูเลยจะมาเรียอุบลเรียนี่อุบลเรียนเนี่ยเลยอันนั้นวิจารบาร์เลยမြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအခြေခံနာမို့တောင်သူလယ်သမားတွေရဲ့စီးပွားရေးပြိုလဲရင်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်မယ်လို့ပြောကြပါတယ်။ဒါကြောင့်လည်းနိုင်ငံစီးပွားရေးကိုကြားကန်ပေးတဲ့တောင်သူလယ်သမားတွေအပူပင်အကြောင်းကြမဲ့လေယာဉ်လုံငန်းဝင်ဝေနိုင်မှုအရေး2012လေယာဉ်မြေဥပဒေကအတားအဆီးဖြစ်နေတယ်လို့သုံးသပ်ကြပါတယ်ရှင်။